မလေးရှားနိုင်ငံဆလန်ကောပြည်နယ်ဗရနန်းမြို့နယ်တဲကစောက်လုပ်ရေးလုပ်ငန်းဝင်တစ်ခုမှာကွန်တိန်နာတွေနဲ့နေထိုင်နေတဲ့နိုင်ငံခြားသားလုပ်သမားတွေကိုမလေးရှားလာဝကအပါအဝင်အဖွဲ့အစုံတာဝန်ရှိသူတွေကဝန်ဆက်ပြီးတရားဝင်အထောက်အထားမရှိသူတွေကိုဖမ်းဆီးခဲ့တဲ့အကြောင်းမလေးရှားနိုင်ငံမှာအခြေချနေထိုင်နေသူတဦးဖြစ်တဲ့ဦးတန်းထွန်းက VOA ကိုပြောပါတယ်
ဒီကတော့တို့ဒီနေ့မနေ့ကစောစောပိုင်းကတို့ offer ရှိဘူးဘာနော်ဒီဥစ္စာဆန်းမဖြစ်နေပရနာပရနာမျိုးနဲ့အဲ့မှာတို့ဟိုโอเคအဲ့မှာနာမည်တော့မရှိဥစ္စာပါလဲမဂျစ်စတစ်ပါလဲโอเคအဲ့မှာโอเคအဲ့ရက်ကွက်မှာသူ့ပြီးတော့နေကြတာပေါ့နော်ကွန်တိန်နာတွေနဲ့ခုနှစ်ခုလောက်ရှိတယ်ဒါတော့ဒီမှာစုပြီးနေကြတာဟု
တ်
အဲ့ဒါကိုတို့ offer ဝင်လာလေဒီမှာ300ကျော်လာတို့စစ်စေးတော့ကျင်းတဲ့လူတွေကတော့ဟိုထောက်ထားရှိတဲ့လူတွေကတော့တို့ပြန်လွတ်တာเนี่ยจะทานไล่เลยโอเ
ค
เนี่ยจะเอาอุตส่าห์ถอดออกมาไกลลงได้เลยป่ะต่อพี่แล้วพาสปอร์ตสาวตะตั้นลงอุตส่าห์ว่าวีซ่าตะตั้นลงนี่แหละครับ
โอเค
ฟาร์มเนี่ยตะตั้นลงเนี่ยจะทานไล่เลย
ไอ้เน
ี่ยมันมา60จ่ายโอเคอ่ะโอเคทีนี้มันเนี่ยมาทีนี้มันเนี่ยมาลงไล
่
ทานแล้วได้ทานนี่แหละโอเคเนี่ยไรมาทานเนี่ย
โอเค
ทานนี่บาร์เนี่ยทานจะชื่อนี่แหละมีอันนี้ชื่อนี่ได
้โอเค
ครับเนี่ยไรมาตัวจี้ๆเนี่ยเต็มๆไปกว่าครับ
ဖန်ဆီးခံရတဲ့နိုင်ငံသားတွေထဲမှာအင်ဒိုနီးရှားအမျိုးသား94ဦးနဲ့အမျိုးသမီး28ဦးဘင်္ဂလားဒေ့ရှ်အမျိုးသား95ဦးဂါနာအမျိုးသား2ဦးမြန်မာအမျိုးသားအမျိုးသမီး66ဦးဘီယက်နမ်အမျိုးသား6ဦးနဲ့အမျိုးသမီး9ဦးတို့ဖမ်းဆီးခံရကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ကိုဗစ်ရေးပေါ်ကာလမှာနေဆက်တွေကနေခိုးဝင်နေသူတွေကိုလည်းဖမ်းဆီးနေတာဖြစ်ပြီးနိုင်ငံသားအလုပ်သမားအများပြားနေထိုင်နေတဲ့ပြည်နယ်တွေမှာလည်းအော်ပရာစီစစ်ဆင်ရေးတွေမကြာခဏလုပ်နေတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတရားဝင်ကတရားမဝင်မှာမြန်မာအလုပ်သမား5သိန်းခွဲလောက်အလုပ်လုပ်နိုင်နေတယ်ဆိုပြီးခန့်မှန်းကြပါတယ်ရှင်။